စကမ်းတိုင်းဒေသကြီးမုံရွာမြို့မှာကာလတန်ဖိုးကြတိမ်ပေါင်းတင်းချီရှိတဲ့ပိုင်ရှင်နဲ့စိတ်ကြွဆွေးတွေနဲ့ဘိန်ဖြူလိုယူဆရတဲ့အမှုတ်တွေကိုနေရာတော်မြင်းများမှာတွေ့ရှိခဲ့ပါတယ်။မနေ့ဇွန်လ19ရက်နေ့ကမုံရွာမြို့မှာရေစခန်းမှုကတရလိုလုပ်ပြီးအမှုကိုဆက်လက်စုံစမ်းနေပါတယ်။ပိုင်ရှင်နဲ့စုံပြစ်ထားတဲ့ဒီမူရစ်စေဝါပမာဏဟာမုံရွာမြို့ရေစခန်းအတွက်ပထမအဦးဆုံးချိန်စံချိန်တင်တင်စီရမိတာဖြစ်တယ်လို့ရေစခန်းမှုကပြောပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းမုံရွာမြို့ကမုံရွာရေစခန်းအပိုင်အတွင်းမှာပဲစက်သိန်းပေါင်း3000ချီတန်ဖိုးရှိတဲ့စိတ်ကြွသေးတဲ့မူရစ်စေဝါတွေကိုပြည်နယ်အိတ်တွေနဲ့စွန့်ပစ်ခဲ့တာကြောင့်လိုက်လံတင်စီမှုဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းမုံရွာမြို့မှာရေစခန်းမှုကြီးရဲအောင်ကပြောပြပါတယ်။
ဆုံးပြထားရဲဆိုတာလည်းကတော့ချပြီးခွက်ပြီးတယ်လို့ပြောတာပုံမှန်လိုက်မယ်။သိချင်တဲ့သူတွေကအပြာပသိအဲမှာဒေတာပေါင်းကြီးကသူကတရားကို900လုံးနဲ့အဲကောင်300တော့။နောက်ဘေးကျူလို့ယူတာလည်းချွေးွားရောအမုတ်တစ်ထုတ်ကူအလေးချင်း70ဂရမ်ပါတယ်။အဲ့ဒါလေးတွေကိုပတ်စိတ်နဲ့ထုတ်ပြီးတော့သူကဆက်ပြောက်ကလေးကိုချဲ့တာ။တစ်ထောင်နဲ့80တထုတ်။စူးစူးပေါင်းလေးကြီးက70.80ကီလိုဂရမ်။အဲ့တော့တတိယဆုံးလို့ရှိရင်300000ကိုအဲဒီလိုပါဒီလိုသိယူကြတာကျသိမ်းပေါင်း1,980ပြည်ပလာဒံတို့တင်ကျသိမ်း1,980ပြည်ရဲ့သိမ်းပါတော့ပေါင်းလိုက်ပါ
မူရစေဝါတွေကတော့ကားသီးနဲ့လာရောက်ဆွန့်ပစ်မှုတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ဒေတာကံတွေကဆိုပေမဲ့ဘသူဘဲဝါဆိုတာကိုတော့စုံစမ်းလို့မရသေးပါဘူးမူရစေဝါတွေကိုဒေတာကံတွေကတွေ့ရှိရကနေအာနာပါညေတံသတင်းပို့ခဲ့တယ်လို့ဆွန့်ပစ်ထားတဲ့စိတ်ကြွားစီတွေနဲ့ပတ်သက်လို့လမ်းကြောင်းတစ်လျှောက်လိုက်လံရှာဖွေမှုတွေကိုလည်းဆက်လုပ်ခဲ့တဲ့အကြောင်းကိုယ်တိုင်ပါဝင်သူတဦးကလည်းအခုလိုပြောပြပါတယ်
ဒီလိုရှင်ကြောင်းရဲ့တောင်းလမှာကပြည်နယ်အိတ်ဆယ်တို့ဖြစ်ပါတယ်။နောက်ကျအဲဒီကနေပြီးတော့အမစစ်တပ်လမ်းနံရောက်တော့လေးအိတ်ထပ်ပြီးတော့အဲဒီကနေညီမတကနန်လုံးရက်ွက်တဲ့လမ်းပြခွန်လေးရောက်တော့နောက်ဆက်3အိတ်ထပ်ပြီးရတယ်။အဲဒီကနေနောက်တကထပ်ပြီးတော့တောင်ကျိုးလေးကြတော့တကပြန်ကျနေကြ22ခွက်ထပ်ပြီးရတယ်။အဲဒီကနေတကပြန်ပြီးတော့မိုက်ပုံကိုဆယ်ထားတဲ့ညီနောင်းလမှာပြည်နယ်အိတ်အိတ်ထပ်ပြီးရတယ်။နောက်တကအဲ့ဒီရဲ့မေမေခွန်ထဲမှာပဲတကဝင်းလွတ်ထဲမှာကလည်းပြည်နိုင်တဲ့ဆက်ပြေ
အမေရိကန်နိုင်ငံသားကိုကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမှာတော့နိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိတ်ထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစေဝါတွေကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖြတ်မှုလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကထုတ်ပြန်တဲ့မူရစေဝါတိုက်ချက်ရေးနှစ်ပတ်လည်အစီရင်ခံစာတွေမှာရေးသားနေတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေဝါတိုက်ချက်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်လက်ရှိမှာတော့နိုင်ငံလုံးအနှံ့အပြားမှာစိတ်ကြွစည်းတွေဆွန့်ပစ်တာတွေဖမ်းဆီးမိနေတာတွေကလည်းဇက်တိုက်ဆိုလို့ဖြစ်ပေါ်နေပါတယ်ရှင်